လုံငန်းခွင်မဝင်ဘဲကန့်ကွက်ဆန္ဒပြတဲ့လှုပ်ရှားမှုတွေပေါ်ပေါက်ခဲ့ပြီးနောက်ရောက်ဆိုင်ထားရတဲ့ရန်ကုန်အတွင်းကမြို့ပတ်ရထားတွေပြန်လည်ပြေးဆွဲနိုင်အောင်အာဏာပိုင်တွေပြင်ဆင်နေချိန်မှာပဲဝန်ထမ်းတွေကန့်ကွက်ဆန္ဒပြခဲ့ကြတာပါ။
အင်းဆိုင်မြို့နယ်မှာဆိုရင်လည်းမြေထားဝန်ထမ်းတွေယထာတန်လမ်းပေါ်မှာလှဲအိပ်ပြီးဆန္ဒပြခဲ့ကြတာပါ။အလို့ညို့နဲ့အာဏာဖီဆန်တဲ့
ဒီသူရာရာရှိတချို့ပါပေါ့နော်ရာရှိတချို့ကဟိုဘယ်လိုမျိုးမစည်းနေလို့တော့ပါဘူးဟိုချင်းကတော့ပြန်ပြီးတော့လက်တက်နိုင်တဲ့ပုံစံမျိုးရအောင်ကြိုးစားကြတယ်သဘောပါဒီကနေ့မှာပဲမော်လမြိုင်မြို့ကနေရန်ကုန်ကိုထွက်ခွာမဲ့ရထားကိုလေဆန္ဒပြလူတို့ကတားဆီးခဲ့ကြပါတယ်ဒီနေ့အစောပိုင်းထွက်ခွာမဲ့ရထားကိုဝန်တန်းနဲ့ထောင်ချီတဲ့ဆန္ဒပြလူတို့ကတားဆီးခဲ့ကြတယ်လို့လဲကိုတိုင်တွေ့ခဲ့ ာရှိရဲ့ရပ်ကွက်တည်သူတွေကအရင်ဆုံးတက်တယ်လို့ပြောတယ်အဲ့ဒီဘာမောတက်ပြီးတော့ပိတ်ဆို့ထားတယ်လို့ပြောတယ်အဲ့တော့မှဆန္ဒပြနေတဲ့သူတွေကအဲ့ဒီကိုတွားပြီးပူပေါင်းကြတဖွဲ့ပြီးတစ်ဖွဲ့ဆိုင်ကလေးကားနဲ့လိုက်သွားကြတာ
ခီးတယ်မပါထောက်ခွာမဲ့ယထာဟာဆန္ဒပြလူတို့ရဲ့တားဆီးမှုကြောင့်ပြန်လဲဆောက်ခွာသွားတယ်လို့လည်းပြောပါတယ်နောက်ပိုင်းမှာတော့ယထာကိုပိတ်ဆို့တားဆီးဆန္ဒပြခဲ့ကြတာမော်လမြိုင်ယထာဘူရာရောက်မှာလုံထောက်ရဲတပ်ဖွဲ့တွေအင်အားတိုးမြှင့်လိုက်ကြောင်းလဲဒေတာခန်တွေက VOA ကိုပြောပါတယ်စစ်အုပ်ချုပ်ရေးကောင်စီရဲ့ပထမဆုံးအကြိမ်ဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်နေချိန်ကစလို့ရက်ဆိုင်နေတဲ့ယထာပို့ဆောင်ရေးလုပ်ငန်းတွေအတွက်စစ်တပ်ကတာဝန်ယူနိုင်စွမ်းရှိကြောင်းပြောခွင့်ရပုဂ္ဂိုလ်ပုံမှုချုပ်စော်မင်းထွန်းကပြောဆိုခဲ့ပါတယ်ဆန္ဒပြလှုပ်ရှားမှုတွေကိုဥဆောင်သူတွေကတော့အစိုးရရန်တရားတွေကိုဆက်လက်ရက်ဆိုင်ထားနိုင်ဖို့အလုံမစင်ပဲဆက်လက်ဆန္ဒပြဖို့လဲတိုက်တွန်းထားကြပါတယ်ရှင်